လူငယ်အမျိုးသမီးတေးသန့်ရှင်9ဦးရဲ့မီယန်မာအဖွဲ့ဟာနယူးယောက်မြို့မှာကျင်းပနေတဲ့၄ချိန်မြောက်ကမ္ဘာပေါ်ကအမျိုးသမီးများရဲ့ဆွေးနွေးပွဲမှာပါဝင်ဖျော်ဖြေဖို့ရှိနေပါတယ်။ဧပြီလ၄ရက်နဲ့5ရက်နေ့တွေမှာပြုလုပ်တဲ့ဒီအမျိုးသမီးများရဲ့အခမ်းအနားကိုနာမည်ကြီးနှင်းပညာရှင်တွေအပါအဝင်ကမ္ဘာကျော်လူပုဂ္ဂိုလ်တွေအများအပြားတက်ရောက်နေတာဖြစ်တယ်လို့ဒီလိုပွဲမျိုးမှာပါဝင်ဖျော်ဖြေခွင့်ရတဲ့အတွက်မီယန်မာအဖွဲ့ကအထူးဂုဏ်ယူတယ်လို့ VOA ကိုပြောပါတယ်။ဒီကမ္ဘာလုံးကမျိုးသမီးတွေနဲ့ဆိုင်တဲ့အခုလိုပွဲမျိုးမှာသူတို့အဖွဲ့လာရောက်ဖျော်ဖြေဖြစ်ခဲ့ပုံကိုတော့မီယန်မာအဖွဲ့ကအမွန်ကအခုလိုပြောပြပါဗျ။မင
်းတို့ကတော့ဒီ Women in the World အစီအစဉ်မှာပေါ့နော်။ဒီမှာတို့ရဲ့ဒီမင်္ဂလာပါဆိုတဲ့ဆင်းမှုဟိုကီလာရီကလင်တန်ရဲ့ speech အပြီးမှာပေါ့။အဲ့မှာဖွင့်ပြလိုက်တယ်။ဖွင့်ပြရဲဆိုတော့အားလုံးကအဲ့မှာဟိုအရင်သဘောကျကြရဲပေါ့နော်။Miss Vivian လာရဲ့ချိန်မှာလေညီမတို့အညီမနိုင်အောင်သူလာလေအချိန်မှာညီမတို့သူဖိတ်ပြီးတော့မှသူ lunch အတူစားကြရဲစားကြတော့ညီမတို့အဆင်းဆုံးပြရဲသူကိုအဲ့မှာသူကအရင်ဟိုသဘောကျပြီးတော့မှသူကဖိတ်ဆိုလာခဲ့သားလို့သူဖိတ်သွားရဲအလုံးငယ်နှစ်တည်းကဖိတ်ကြတာပေါ့နော
်အခမ်းအနားဒုတိယနေ့ဖြစ်တဲ့ဒီနေ့ဧပြီလ5ရက်နေ့မှာမြန်မာအဖွဲ့ကအစိုးရရင်းနဲ့ဖျော်ဖြေမှာဖြစ်ပါတယ်သူတို့အဖွဲ့ရဲ့နာမည်ကြီးတေးသင်းတပုတ်ဖြစ်တဲ့မင်္ဂလာပါဆိုတဲ့တခြင်းနဲ့အတူအခုအမေရိကန်မှာလာရောက်အတန်းသွင်းနေတဲ့ Guest Round ဆိုတဲ့တခြင်းနှစ်ပုတ်ဖျော်ဖြေသွားမယ်လို့အမွန်ကပြောပြပါတယ်အခုလိုကမ္ဘာတဝန်းကမျိုးသမီးတွေပါဝင်လှုပ်ရှားတဲ့ပွဲမှာဖျော်ဖြေခွင့်ရတဲ့အတွက်ဂုဏ်ယူစရာကောင်းတယ်လို့လည်းအမွန်ကပြောသွားပါတယ
်အရင်ပြောပါတယ်အမအရင်ကပြောပြီးတော့ကုန်လဲယူပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုပွင့်မျိုးမှာဖျော်ဖြေရဖို့ဆိုတာမလွယ်ဘူးပေါ့နော်အိမ်မက်လည်းမမက်ဘူးပါဘူးဒါအိမ်မက်တစ်ခုလိုဖြစ်နေတယ်ကိုညီမတို့အားလုံးမနေ့ကရဟတ်ဆောသွားကြတယ်Lincoln Center မှာပေါ့အရင်လည်းကြီးကျယ်တဲ့ပွဲတစ်ခုပေါ့
အခုပွဲမှာမြန်မာအဖွဲ့ကတချင်းတွေဆိုတာအပြင်အမေဖြေကဏ္ဍမှာလည်းပါဝင်အောင်မှာဖြစ်ပါတယ်မြန်မာအဖွဲ့ဖွဲ့စည်းဖြစ်ခဲ့တဲ့အကြောင်းကဆလို့အရင်မြန်မာနိုင်ငံမှာစင်စါတင်းကျပ်မှုများခဲ့ခြင်းကသူတို့အဖွဲ့ဘယ်လိုဖြတ်သန်းလှုပ်ရှားခဲ့လဲနောက်အမျိုးသမီးတွေအတွက်စံပြဖြစ်ခြင်းနဲ့သူတို့အဖွဲ့ရဲ့ရည်ရွယ်ချက်လေးတွေနဲ့မြန်မာနိုင်ငံမှာလက်တလောပြောင်းလဲလာတဲ့အခြေအနေတွေအစုံမေးမြန်းလာနိုင်ပွဲရှိတာတွေကိုဖြေဆိုသွားဖို့သူတို့အဖွဲ့ကပြင်ဆင်ထားတယ်လို့လည်းအမွန်ကပြောသွားပါတယ်မြန်မာအဖွဲ့ဟာသူတို့နဲ့တီးတန့်သွင်းစာချုပ်ချုပ်ထားတဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကပါဝါမျူးဇစ်အဖွဲ့နဲ့အတူသချင်းတွေအတန့်သွင်းမှုအတွက်မတ်လ29ရက်နေ့ကတည်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ရဲ့သချင်းတွေနဲ့ဖျော်ဖြေဟန်တွေကိုသဘောကျတဲ့ပါဝါမျူးဇစ်အဖွဲ့ကဟောလိဝုဒ်မှာသူတို့သချင်းတွေကိုထုတ်လုပ်ဖြန့်ချီဖို့ကန့်လန့်ခဲ့တာဖြစ်တဲ့အကြောင်းလဲမြန်မာအဖွဲ့ကပြောပြပါတယ်။သူတို့အဖွဲ့ဟာအမှုပညာအပြင်လူမှုရေးလုပ်ငန်းတွေနဲ့မျိုးသမီးဘဝမြင့်တရေးလှုပ်ရှားမှုတွေမှာလည်းတက်တက်ကြွကြွပါဝင်ဆောင်ရွက်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်
။ဟိုမြန်မာနိုင်ငံအဲ့ဒီအမျိုးသမီးတွေပေါ့အလုံးမရှိရသူတွေအလုံးဟိုပညာလည်းတော့မသိရဘဲနဲ့ပေါ့နော်အလုံးလက်မဲ့တွေဖြစ်နေတာချို့ထောင်ကျလို့အလုံးလက်မဲ့ဖြစ်နေတာတွေပေါ့သူတို့လိုပြန်ပြီးတော့အဲ့ဒီမုန်းဖို့တဲ့တန်းတန်းတင်ပြီးရယ်တင်ပြီးလို့ရှိရင်ပြန်ပြီးတော့ဟိုအလုပ်တွေသွင်းပြီးရယ်အဲ့လိုမျိုးဒီNGO သဘောမျိုးပေါ့အဲ့လိုမျိုးတစ်ခုလည်းညီမတို့အဲ့လို documentary တစ်ခုဆိုရိုက်ပြီး Facebook community ကပေးပြီးလေပြီးတော့1 billion rising ဆိုတာရှိတယ်။1 billion rising ကတော့ဟိုအဖိနှိတ်ခံရတဲ့ main ကလေးတွေပေါ့နော်။အဲ့ဒီသူတို့အတွက်ကာကွယ်ပေးဖို့အတွက်ဖွဲ့ရတဲ့အဖွဲ့အစည်းပေါ့။အဲ့ရန်လည်းညီမတို့တွေ့ပြီးတော့မှသူတို့နဲ့ဆိုင်တဲ့အရာတွေမှာကူညီပေးနေပါတယ်။ Whistle campaign တို့ကတော့ပေါ့။အဲ့ press card ပေါ်မှာဟိုအကြလေးဟိုတိတိတိအဲ့လိုမျိုးပုံစံတွေအစသူတို့တွေအဟို whistle campaign ဆိုပြီးတော့မှအော်ဝစ်စလေးနိုင်ဝေးတယ်ပေါ့နော်အဲ့လိုထိတာလို့ရှိရင်အဲ့အမှုတ်ပြောမှအကြောင်းကြားဘူးအဲ့လိုဟာမျိုးတွေမှာညီမတို့ကူညီကြရရရှိပါတယ်မှာ
ကမ္ဘာတဝန်းကမျိုးသမီးရေးလှုပ်ရှားသူတွေထောင်ထဲချီတက်ရောက်တဲ့ Women in the World Summit လို့ခေါ်တဲ့နယူးယောက်မြို့ကမျိုးသမီးဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton နောက်အမေရိကန်ရဲ့နိုင်ငံတကာမျိုးသမီးရေးရာတန်အမတ်ကြီးဟောင်း Malene Vavia စတဲ့အမျိုးသမီးခေါင်းဆောင်တွေအပြင်နာမည်ကျော် TV ဆွေးနွေးခန်းအစီအစဉ်တွေကိုထုတ်လုပ်တဲ့Oprah Winfrey, နာမည်ကြီး Hollywood နုပညာရှင်တွေဖြစ်ကြတဲ့ Mary Streep, Angelina Jolie စတဲ့နာမည်ကျော်နုပညာရှင်တွေအများပြားလဲတက်ရောက်နေတာဖြစ်ပါတယ်ရှင်။